Welcome to the Voice of America in Burmese.
Mingla mena khe ma shin American Tiransu Washington DC myo ro American tan ga 2018 khu ni October 21 ye sine ni mena phe season 2 sa tin ni ba bi line do meter 243240 ro ga ni tai ya na sin nai do bio ye Facebook sa myan na bio e Burmese news ka ni bi ro le na sin nai ma le shin ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူချိန်ညာပေးမှာပါအာဖဂန်စ္စတန်နိုင်ငံကဘူးကရှီယာဗလီတီမှာအသေးခံဘုံးတစ်လုံးပောက်ကွဲခဲ့တဲ့အတွက်လူ40ကျော်သေဆုံးခဲ့ရပါတယ်တရုတ်အမေရိကန်ဆက်ဆံရေးရှေ့အလားအလာကိုတည်နိုင်ဖို့အတွက်ကျင်းပါဆဲတရုတ်ကွန်မြူနတီညီလာခံကိုအမေရိကန်ထောက်လှမ်းရေးတွေကအနီးကပ်စောင့်ကြည့်နေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာနိုင်ငံကနေရောက်လာတဲ့ဒုက္ခတွေကအခုဆိုရင်6သိန်းနီးပါးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။အခုမနက်ခင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်နေပြီလို့တည်ငြိမ်နေပြီဖြစ်လို့ပိတ်ထားတဲ့ကြောင်တွေပြန်ဖွင့်နေသလိုနိုင်ငံသားအဖြစ်စီစစ်ခံရမယ့်သူရဲ့တပ်တွေကကပ်ပြားတွေထုတ်ပေးပေမဲ့ထုတ်နေတဲ့သူနည်းနေတဲ့အကြောင်းနဲ့အတူတစ်ဖက်မှာတော့
As of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
ကျွန်တော်ရေးစိတ်မချရလို့ဆိုပြီးမြန်မာပြည်တွင်းကထွက်ပြောက်ခွာလာနေသူတွေရှိနေတဲ့အခြေအနေကိုနိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရပြောသွားတာနဲ့တူထုတ်လွှင့်ပေးပါမယ်။မွန်ပြည်နယ်တွင်းမှာဘာသာရေးမှိုက်တိုက်ပြီးအရွယ်ရောက်စာမင်းကလေးငယ်တွေကိုအလိုမတူပဲပေါင်းသင်းနေထိုင်သူတို့ကိုဖမ်းဖို့ကြိုးစားပေမဲ့လွတ်မြောက်နေတဲ့အခြေအနေကိုလည်းသိကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မြို့တက်နဲ့ဦးကျော်စံသားတို့ကကြေညာပါမယ်ရှင
်ကဘူးကရှီယာမွတ်စလင်ဗလီကြီးတွေကလူအုပ်ကြီးတွေမှာအသေးခံဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ40ရဲ့မင်းတေဆုံးခဲ့ပြီးဒါဇင်နဲ့အချီဒဏ်ရာတွေရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးရဲ့ Dashti Bash နောက်ပိုင်းဒေသမှာတောက်ကြန်နေညနေပိုင်းကဘုံးခွဲသူဟာ MM Salman Bali တဲကိုဝင်လာပြီးဘုံးကိုဖောက်ခွဲခဲ့တာဖြစ်ကြောင်းမျက်မြင်သက်သေတွေနဲ့လုံခြုံရေးတာဝန်ခံတွေကပြောပါတယ်ထိခိုက်ဒေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါပါတယ်အဲစစ်တွေးကြလိုလားသူတွေရဲ့ website မှာတော့ဒီတိုက်ခိုက်မှုကိုသူတို့ကိုတစ္ဆာခံသူတွေကလုပ်တာလို့ပြောပါတယ်အာဖဂန်တခွင်နဲ့ကဘူးကရှီယာရီဝတ်ပြုဆူတောင်းတဲ့နေရာတွေမှာမကြသေးခင်ကဘုံးဖောက်ခွဲမှုတွေအတွက် IS အကြမ်းဖက်အဖွဲ့အာဖဂန်ဌာနခွဲကသူတို့လုပ်တာဖြစ်ကြောင်းပြောပါတယ်။အခုလိုဘုံးမပေါက်ကွဲခင်အစောပိုင်းတုန်းကလည်းအာဖဂန်အလဲပိုင်းခံဂိုအားကဗလီတစ်ခုမှာအသေးခံဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးဒီပေါက်ကွဲမှုကြောင့်ဝတ်ပြုသူအနည်းဆုံး33ယောက်သေဆုံးပြီးအများပြားဒဏ်ရာရပါတယ်။ဘုံးခွဲသမားဗလီရဲ့ဝင်စီးချိန်မှာအာဖဂန်အစိုးရလူလာတဲ့အာဖဂန်တပ်မှုဟောင်းတစ်ယောက်ဟာလည်းသူ့နောက်လိုက်တွေနဲ့အတူဝတ်ပြုနေတာဖြစ်ပြီးဒီတိုက်ခိုက်မှုကိုဘယ်ဘက်ကလုပ်တယ်ဆိုတာမသိရသေးပါဘူး
။ကျင်းပစဲ19ချိန်မြောက်တရုတ်ပါတီကွန်ဂရက်ဆာတရုတ်သမ္မတရှီဂျင်ဖင်အတွက်အဓိကကြားတဲ့ဆန္ဒမှုတစ်ခုဖြစ်ပြီးတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးဘယ်လိုခီးဆက်မလဲဆိုတာပြသနေတဲ့သင်္ကေတတစ်ခုအဖြစ်အမေရိကန်ထောက်လှမ်းရေးအရာရှိကနီကတ်စွာဆုံးဖြတ်နေကြပါတယ်။သမ္မတရှီဂျင်ဖင်ကတော့ခေတ်သစ်တစ်ခုအတွက်စံပြဆိုရှယ်နိုင်ငံတူထောင်မယ်ဆိုတဲ့ကတိစကားနဲ့ဒီညီလာခံကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးသမားတွေကတော့ရှီဂျင်ဖင်ရဲ့ဒီပြောကြားချက်ကိုသာမကသူဟာစုအာဏာခိုင်မြဲရေးအတွက်နောက်ွယ်ကဘယ်လိုလှုပ်ရှားနေရဲဆိုတာကိုလည်းစိတ်ဝင်စားနေရတာဖြစ်ပါတယ်။အမေရိကန် CIA ညွှန်ကြားရေးမှူးမိုက်ပွန်ဖျူကတော့မြောက်ကိုရီးယားနျူကလ িয়ার ရန်စမှုပေါ်တရုတ်ရဲ့တုံ့ပြန်လှုပ်ဆောင်မှုကိုကြိုဆိုရမယ့်လှုပ်ရလို့ချီးကျူးထားပါတယ်။အဲတစ်ချိန်တည်းမှာပဲအခြားအမေရိကန်ထိပ်တန်းအရာရှိကြီးတွေကတော့တရုတ်အစိုးရကိုဝေဖန်နေကြတာပါ။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဆိုရင်တရုတ်နိုင်ငံရဲ့တောင်တုပ်ပင်လေအတွင်းလုပ်ရတဲ့ဟာရန်စလိုတဲ့လုပ်ရတဲ့ဖြစ်ပြီးဥပဒေအတိုင်းဆောင်ရွက်မဲ့လုပ်ငန်းတွေအတွက်စင်ခေါ်နေခြင်းဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအရာရှိတွေကချီချင်းဖင်ဟာယခင်တရုတ်ကောင်ဆောင်ကြီးဥက္ကဋ္ဌမော်စီတုံးရဲ့ပုံစံမျိုးဖြစ်အောင်သူ့ကိုယ်သူလှုပ်ဆောင်လာနေတယ်ဆိုရင်ပုံကြီးချက်ပြောရမကြဘူးလို့သုံးသပ်နေကြပါတယ်။ဒီပါတီညီလာခံပြီးသွားရင်ကမ္ဘာ့ဇက်ခုံပေါ်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်အားလုံးကိုချီချင်းဖင်ကလွတ်လပ်လပ်လပ်လမ်းညွှန်သွားနိုင်တော့မှာဖြစ်တယ်လို့လည်းဆိုကြပါတယ်။
အောက်တိုဘာ25ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်က9,800ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Fahrenheit ကတောက်ကြနေမှာပြောပါတယ
် Just over half of these new arrivals are staying in a single large site called the Kutupalong expansion
ဒီဒုက္ခသည်တွေရဲ့ထက်ဝက်ကျော်လောက်ဟာကုတူပါလောင်တိုးချက်စခန်းလို့ခေါ်တဲ့စခန်းကြီးမှာနေနေကြတာဖြစ်ပြီးအဲ့ဒီစခန်းမှာလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေဒါမှကသူတို့အခြေခံလိုအပ်တဲ့ဝန်ဆောင်မှုတွေပိုးပြီးကောင်းလာအောင်အကူအညီပေးမိဖက်အဖွဲ့တွေကနေဆောင်ရွက်ပေးနေပါတယ်လို့ပြောပါတယ်Refugees International ဖွဲ့ဥက္ကဋ္ဌ Eric Paul Schwarzer ပြီးခဲ့တဲ့လတည်းမှာ Bangladesh ကိုတွားရောက်ခဲ့ပါတယ်ဒုက္ခသည်တွေနဲ့တွေ့ဆုံပြောကြားမှုတွေအရအခြေအနေဟာလူမျိုးစုတုတ်တင်ရှင်းလင်းရေးဖြစ်လာခဲ့ပြီးလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလည်းဖြစ်လာနေကြောင်းစက်တင်ဘာလဆန်းလောက်မှာပဲသိရတယ်လို့နယူးယောက်ကနိုင်ငံခြားဆက်ဆံရေးကောင်စီမှပြောကြားခဲ့တာပါလူတိုင်းပြောတဲ့ဇလန်းဟာတူနေတာဖြစ်ပြီးမြန်မာစစ်တပ်ကသူတို့ရွာတွေကိုမီးရှို့ကြောင်းနဲ့ထွက်ပြေးရင်တပ်ပစ်ကြောင်းပြောခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်အရေးအတွက်ပုံမှန်တိုးလာနေတာမို့သူတို့လိုအပ်ချက်ဖြစ်စီနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဆွေတွေကစ조사ရုံးကန်နေပါတယ်ဒီအတွက်ဂျနေဗာမှာအစည်းအဝေးခေါ်ဖို့တနင်္လာနေ့ကိုသတ်မှတ်ခဲ့ကြပြီးဒုက္ခသည်1.2 billion ကိုအကူအညီပေးနိုင်မှုအတွက် 2018 February လောက်မှာဒေါ်လာ434,000,000ရဖို့ရွေထားတာပါဒုက္ခသည်အားလုံးရဲ့60ရာခိုင်နှုန်းကကလေးငယ်တွေဖြစ်ပြီးသူတို့ချမ်းမာရေးကိုစိုးရိမ်ရကြောင်း UNICEF အဖွဲ့ကပြောပါတယ်
မြောက်ကိုရီးယားအစိုးရဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့ဆွေးနွေးဖို့စီစဉ်နေမှာမဟုတ်ဘူးလို့မော်စကိုကိုရောက်ရှိနေတဲ့မြောက်ကိုရီးယားအရာရှိတူကပြောကြားလိုက်ပါတယ်။အမေရိကန်ဟာစီကိုရာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတယ်ဆိုတဲ့အမှန်တရားကိုမှန်မှန်ကန်ကန်ရှုမြင်ရလိမ့်မယ်လို့လည်းဆိုပါတယ်။ဒီကိစ္စဟာသူတို့နိုင်ငံအတွက်စီရေးရှင်ရဲ့ကိစ္စဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရဲ့အရာရှိချိုဆွန်ဟွီကမော်စကိုမှာပြုလုပ်တဲ့နျူကလ িয়ার မပြတ်နှံ့ရေးညီလာခံမှာပြောကြားသွားတာဖြစ်ပါတယ်။သူတို့နိုင်ငံပေါ်ကြောက်လာနိုင်တဲ့တိုက်ခိုက်မှုဟူသမျှကိုတုံ့ပြန်ဖို့အတွက်နျူကလ িয়ার လက်နက်တွေရှိနေဖို့လိုတယ်လို့လည်းပြောပါတယ်။နျူကလ িয়ার လက်နက်အစီအစဉ်ဟာဆွေးနွေးရမယ့်ကိစ္စတရားမဟုတ်ဘူးလို့မြောက်ကိုရီးယားကအချိန်ပေါင်းများစွာပြောကြားခဲ့ပြီးနျူကလ িয়ার ဖျက်သိမ်းဖို့တောင်းဆိုတာတွေကိုလည်းပယ်ချခဲ့တာပါ။မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ဒုံးကျည်နဲ့တိုက်ခိုက်နိုင်စွမ်းရှိလာဖို့အတွက်လာပိုင်းလောက်ပဲလိုတော့မဲ့သဘောရှိနေတယ်လို့လည်းအမေရိကန်ထိပ်တန်းအရာရှိကြီးတချို့ကပြောနေကြပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတွဲဖက်ဆံမကြီးကင်အီရန်ကတော့အချိန်မရွေးစစ်ဖြစ်လာနိုင်တယ်လို့တနင်္လာနေ့ကသတိပေးပြောကြားခဲ့တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့မြောက်ကိုရီးယားနျူကလ িয়ার ချင်းချောင်းမှုပတ်ပျောက်ရေးအတွက်အင်အားမဆုံးကြဘူးလည်းပဲသတိပေးထားပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီဝေအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကကတ်ဆွေထိန်းချုပ်ထားတဲ့ဒေသတွေမှာစနေနေ့အစောပိုင်းထိအီရတ်နဲ့ကတ်တပ်တွေဟာတိုက်ပွဲတွေကိုဆက်လက်တိုက်ခိုက်နေကြပါတယ်။အီရတ်တပ်တွေကသူတို့ပြီးခဲ့တဲ့သတင်းပတ်တုန်းကသိမ်းယူနိုင်ခဲ့တဲ့ရေနံထွေရမြို့ကြီးဖြစ်တဲ့ကာကွတ်မြောက်ပိုင်းကနေကတ်ဆွေရဲ့မြို့တော်အဘော့ကိုရှေ့ရှုပြီးချိတက်နေချိန်မှာပဲတိုက်ပွဲတွေဆက်ပြီးဖြစ်နေတာပါ။နယ်မြေပိုင်းနဲ့အငင်းပွားနေတဲ့ဒေသအလုံးကိုသိမ်းပိုက်လို့တဲ့ဆန္ဒရှိတယ်လို့အီရတ်အစိုးရကပြောကြားခဲ့တာပါ။ကတ်စတေနေမီဘက်မှာနေထိုင်တဲ့ရဲသားတွေနဲ့တိုက်ခိုက်ရေးသမားတချို့ကတော့အီရတ်အစိုးရဟာအဘော့မြို့ကိုပါရယူလို့တဲ့ဆန္ဒရှိလာမှာကိုစိုးရိမ်နေပါတယ်။တချို့ကလည်းအီရတ်အစိုးရအနေနဲ့နှစ်ပေါင်းအစိတ်ကျော်ကိုပိုင်အုပ်ချုပ်ခွင့်ပေးထားတဲ့နေရာတွေကိုပြန်ပြီးရယူဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။အခုအီရတ်တပ်တွေဝင်ရောက်နေတဲ့နေရာတွေကအများစုဟာ2014မှာအီရတ်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့နေရာတွေဖြစ်ပြီးအဲ့ဒီချိန်က IS တွေကြတွေကအဲ့ဒီဒေသတလွှားကိုဝင်ပြီးသိမ်းပိုက်ထားတာဖြစ်ပါတယ်။ကတ်စတပ်သားတွေနဲ့မဟာမိတ်အဖွဲ့တွေကအဲ့ဒီဒေသကိုပြန်တဲ့သိမ့်ပတ်ယူခဲ့ခြင်းကစပြီးကတ်ဒေတာကိုသူတို့ထိမ့်ချုပ်ထားတာပ
ါအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာ Saudi Arabia နဲ့ Iraq နိုင်ငံအစိုးရတို့အကြားသမိုင်းဝင်ဆွေးနွေးမှုကိုတက်ရောက်ပြီးအဲ့ဒီနှစ်နိုင်ငံဆက်ဆံရေးပုံမကောင်းမွန်လာအောင်နှီးလန်းရှာဖို့တောက်ကြနေကအရှိလက်ပိုင်းဒေတာကိုထွက်ခွာသွားပါတယ် Saudi Arabia နဲ့ Iraq နိုင်ငံတို့ဆက်ဆံရေးနှွေးထွေးလာနေချိန်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကောင်စီအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်ဒီတွေ့ဆုံပွဲဟာအီရတ်နိုင်ငံကိုဆော်ဒီအရေဗျာနဲ့ပုံမနိကလာစီခြင်းအဖြစ်အီရတ်နိုင်ငံပေါ်အီရန်နိုင်ငံရဲ့ကြီးထွားလာနေတဲ့ဩဇာလွှတ်မှုကိုဆော့ချဖို့အမေရိကန်ရဲ့အာထုံမှုတစိမ့်ရသာဖြစ်တယ်လို့ဆုမြင်နေကြပါတယ်။အီရတ်နဲ့ပတ်သက်တဲ့စိုးရိမ်အီရန်နဲ့ပတ်သက်တဲ့စိုးရိမ်မှုကအီရတ်နိုင်ငံအတွင်းမှာသံမကဒေသတစ်ခုလုံးအတွက်ပါအမေရိကန်ပြည်ထောင်စုကစိုးရိမ်စရာဖြစ်တယ်လို့နိုင်ငံသားရေးပြောခွင့်ရဟဲဇာနယူးယောက်ကဂျာဇဘရင်းနဲ့သတင်းစာရှင်းလင်းမှုမှာပြောကြားခဲ့ပါတယ်။အခုပြုလုပ်မဲ့စီဝဲဟာဆော်ဒီအရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပမှာဖြစ်ပြီးဒေသတွင်းအီရန်လွှမ်းမိုးမှုကိုတုံ့ပြန်ဆောင်ရွက်ဖို့ဆော်ဒီအီရတ်နိုင်ငံလက်မှတ်ရေးထိုးပြီးလေးလအကြာမှာပြုလုပ်တာလည်းဖြစ်ပါတယ်။ မစ္စတာတီလာဆင်ရဲ့ရီယက်ခရီးစဉ်ဟာပရှန်ပင်လယ်ကွင်းနဲ့တောင်အာရှဒေသတစ်ခွင်သွားအောင်မဲ့ရသက်တပတ်တပတ်ကြာသွားရောက်မဲ့အစီအစဉ်ရဲ့ခရီးတစ်ထောက်ဖြစ်ပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ Conservative ညွန်ပေါင်းအဖွဲ့ဟာတနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးပါလီမန်မှာလက်ရှိသုံးပုံနှစ်ပုံလူများစုကြီးစိုးမှုကိုဆက်ပြီးထိန်းထားနိုင်လိမ့်မယ်လို့ပုံမယုံကြည်လာနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပေါ်သူ့ရဲ့ပြတ်သားတဲ့ရည်တည်မှုကြောင့်လူလူထောက်ခံမှုမြန်မာလာနေမှုကိုအခွင့်ကောင်းယူနိုင်မှုမျှော်လင့်ချက်နဲ့အောက်လွတ်တော်ကိုဖျက်သိမ်းပြီး2018ဒီဇင်ဘာမှာတက်တန်းကုံဆုံးတဲ့အထိမဆောင်ဆိုင်ပဲရွေးကောက်ပွဲကိုကျင်းပဖို့လှုံ့ဆော်ခဲ့တာဖြစ်ပါတယ်။တကယ်လို့ဝန်ကြီးချုပ်အာဘေရဲ့LDP ခေါ် Liberal Democratic Party ကဒန်ခေါ်ဥပဒေပြုလွှတ်တော်မှာအမတ်နေရာအများစုဆက်ပြီးရထားနိုင်မယ်ဆိုရင်သူ့အနေနဲ့2021အထိဝန်ကြီးချုပ်ဖြစ်တဲ့ထမ်းဆောင်권ရတော့မှာပါ LDP Party နဲ့သူ့ရဲ့အာဏာရညွန်ပေါင်းမဟာမိတ်ကိုမီအီတိုပါတီတို့ဟာလောလောဆယ်ဂျပန်အောက်လွှတ်တော်မှာအမတ်နေရာ485နေရာနဲ့325နေရာကိုရရှိထားတာဖြစ်ပါတယ်။နောက်ဆုံးစစ်တမ်းကောက်ယူမှုတွေမှာတော့ LPD ပါတီကအမတ်နေရာ280ကနေ300အထိရနိုင်တယ်လို့ခန့်မှန်းထားပါတယ်။
တဘာဝမှာလူတွေကိုအများဆုံးသေဆုံးစေတဲ့အကြောင်းရင်းတစ်ခုဟာတဘာဝပတ်ဝန်းကျင်ညှဉ်းနှွမ်းမှုဖြစ်ပြီးစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေတဘာဝဘေးအန္တရာယ်တွေစီးကရက်ဆောက်မှုနဲ့ရောဂါကြောင့်သေဆုံးရသူအရေအတွက်ထက်ပိုများတဲ့လူတွေကိုအရွယ်မတိုင်မီသေဆုံးစေခဲ့တယ်လို့လေလာဆန်းစစ်မှုတရားကဖော်ပြထားပါတယ်။ဒီညှဉ်းနှွမ်းမှုဟာအသက်ရှင်ပိုင်ခွင့်အပါအဝင်လူသားတွေရဲ့အခြေခံရပိုင်ခွင့်ကိုချိန်ချောက်နေတယ်လို့လည်းသုတေသနပြုသူတွေကဆိုကြပါတယ်ခင်ဗျာ
။
စနေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့ VOA ရဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာပေးသွားတာပါ။အခုရခိုင်ပြည်နယ်ဘက်ကသတင်းတွေပဲကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာနေသူတွေရှိနေစေဖြစ်တာကြောင့်အခုအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကတော့မောင်တော်မြို့နယ်အတွင်းစာတင်ကြောင်းတွေပြန်လည်ဖွင့်လှစ်ပေးနိုင်ပြီဖြစ်တယ်လို့နိုင်ငံသားစီစစ်ခံမိသူအတွက်သက်တေခံကပ်ပြားတွေလည်းထုတ်ပေးနေတယ်လို့ဆိုပါရယ်။ဒါပေမဲ့တပတ်ကျော်အတွင်းမှာလာရောက်ထုတ်ယူသူဟာထောင်ကနန်းသားရှိတယ်လို့လည်းဆိုပါရယ်။ဒီအခြေအနေတွေကိုဆက်ပြီးတော့နာဆင်ကြည့်ကြရအောင်ပါရှင်။ဘင်္ဂလားဒေ့ရှ်ဘက်ကိုကူးဝင်ဖို့နှစ်နိုင်ငံနယ်စပ်မှာ၄ရက်ကြာစောင့်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကဝင်ခွင့်ပေးလိုက်ပြီးတဲ့နောက်ဒုက္ခသည်6,000လောက်ဝင်လာခဲ့ပါတယ်။နောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေကြောင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ကကြာသပတေးနေ့ညကပြောပါတယ်။နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရာဂျိုးမီလ်မန်က
As of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
မနေ့နောက်ပိုင်းတည်းဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံအန်ဂျူမန်ဘာရာကလူသူမရှိတဲ့နေဆက်ဒေသမှာအခက်အခဲတွေနဲ့တောင်းတနေတဲ့ရိုဟင်ဂျာဒုက္ခသည်6,900 9,000 နီးပါးလောက်ကိုဘင်္ဂလားဒေ့ရှ်စစ်တပ်ကကော့ဆက်ဘဇားခရိုင်တွေကဥခီယာနဲ့တက်နက်မှာရှိတဲ့ယာယီစခန်းတော်တော်များများကိုပို့ပေးခဲ့ပါတယ်။အခုဆိုရင်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာအရေအတွက်ဟာ8,000ရှိနေပြီလို့ယူဆပါတယ်။9,800ဆိုတဲ့အရေအတွက်ကတော့ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေအတွက်လို့ကျွန်တော်တို့နားလည်ထားပါတယ်
။တစ်ချိန်တည်းမှာပဲပရိပခတ်ဖြစ်ရာဒေသတွေအတွင်းလုံခြုံရေးအရပိတ်ထားကြရတဲ့ကြောင်းအတော်များများကိုတော့ပြန်လည်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အရင်တုန်းကအကြောင်းပေါင်း400ကျော်ရှိရာကနေအခုလောလောဆယ်မှာဒေသခံရခိုင်တိုင်းရင်းသားတွေဘက်ကကြောင်းတွေကိုသာပြန်လည်ဖွင့်ထားပေးပြီးမွတ်စလင်ကြောင်းသားအများစုရှိရာကြောင်းတွေကတော့ဆက်လက်ပိတ်ထားရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုရှင်းပြပါတယ်။
ဒီနေ့ရေးကကျောင်းခုလုံးရဲ့နေရာတော်တော်များတော့ပြန်ဖွင့်ပြီးပါပြီ။ဒေသနေရှိတဲ့နေရာတော်တော်များလည်းဟိုရွာမှမရှိဘူးလား။သူတို့အကုန်လုံးကသူတို့ကိုရောက်ကုန်ပြီတော့လေ။ဒီဘက်မှာပဲဟိုဖွင့်တာများပါလေ။
ပြည်ရတဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာစစ်တပ်ဘက်ကဒေသရင်းမှာနေမြေရှင်းလင်းရာကနေလုံခြုံရေးစိုးရိမ်မှုအခြေအနေတွေဆိုးရွားလာခဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုအလုံးအရင်နဲ့ထွက်ပြေးခဲ့ကြတာပါအခုလိုကြောင်းတွေပြန်ဖွင့်ပေးနေသလိုနိုင်ငံသားစစ်စစ်ခံရမဲ့သူရဲ့တပ်သေးခံကပ်ပြား NVC National Verification ကတ်တွေထုတ်ပေးနေပေမဲ့လာရောက်ထုတ်ယူသူတွေလည်းနေပါနေပါတယ်ဒါဟာ NVC ကတ်ထုတ်မဲ့သူတွေကိုချိန်ချမှုတွေရှိနေရာကြောင့်ဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပါတယ
်အခြေခံလူထုကတော့သူကတော့လူလူလန်းလန်းထုတ်ချင်ပါလေကသူတို့မှဒီကစားတစ်ခုရှိတာသူတို့အတွက်ဒီလူလူရေးဖွဲ့နဲ့ရေးတဲ့စက်ဖက်ရေးဖွဲ့တင်တဲ့ပြည်မမမမထောက်ရတဲ့ကိုသူတို့ရတာ 他们看到你看嘛，江浙沪的地方，浙沪的地方，西北的地方，哎呦，那你看南方的朋友，介绍的哎呦，不晓得买那块的房子，能不能轻松点去？就算介绍的时候，就是普通人家说，哎呀，我，他们那个在湖南工作。
တဖက်မှာတော့ဒေသခံမွတ်စလင်တွေက DNPC ကတ်တွေထုတ်မြူတာဟာသူတို့ကဌာနေလူမျိုးဖြစ်တာကြောင့်နိုင်ငံခြားသားတွေအတွက်ပေးတဲ့ကတ်ကိုမထုတ်နိုင်ဘူးလို့အခိုင်အမာပြောဆိုနေကြတာဖြစ်ပါတယ်။မြို့တကြီးရွာသားအစ္စလမ်ဘာသာဝင်ကိုလှထွန်းကအခုလိုပြောခဲ့တာပါ
။ NPC ကတ်ဆိုတာကျွန်တော်ကဘာမှမဆိုင်ဘူးလို့ကျွန်တော်လူတွေကရှင်းယူထားတယ်။ဘာလို့လဲဆိုတော့အဲ့ဒီကတ်ကနိုင်ငံခြားသားတွေနိုင်ငံဆိုင်ရာမှာကတ်ကိုပေးလို့ရှင်းယူထားတယ်။ကျွန်တော်ကဒီ data ရဲ့မူလဘူတာလုံးကြီးတူဖြစ်တဲ့ကျွန်တော်မှာတော့တွေ့ရကုန်ရှိတယ်အစရနဲ့ကျွန်တော်တို့ကနိုင်ငံသားတစ်ဖက်တည်းရဲ့သူ့ပေးရမယ့်ဟာမှာကျွန်တော်တို့ကဒီလိုနိုင်ငံသားတွေဆိုင်ဆောင်ရမယ့်တဲ့တခုကိုလာပြီးတော့သူ့ပေးနေဆိုတော့ကျွန်တော်လူတွေကကိုယ်စိတ်နဲ့ကိုယ်သွားပြီးတော့ယူရမရှိဘူ
းမြန်မာနိုင်ငံသားမဟုတ်သူတွေအတွက် white card လို့ခေါ်တဲ့ယာယီတက်သေးကန်ကတ်တွေဟာ2015ခုနှစ်မှာတက်တန်းကုန်သွားပြီဖြစ်လို့ပြန်လည်သိမ်းယူချိန်မှာကတ်ပြန်အပ်သူ4သိန်းကျော်လောက်ရှိခဲ့ပေမဲ့ NVC ကတ်ထုတ်ပေးတဲ့အချိန်မှာတော့လူမျိုးသတ်မှတ်ချက်ကြောင့်လာရောက်ထုတ်ယူသူဟာ 9,000 ဝန်းကျင်သာရှိခဲ့ပါတယ်။ကိုဖီအန်နန်ဦးဆောင်ရေးသားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အစီရင်ခံစာမှာတော့နိုင်ငံသားစီးပွားရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်လိုက်ရပ်ဆိုင်လိုက်တဲ့တဆက်တည်းလုပ်ကင်ဆောင်ရွက်မှုမရှိတာပြည်သူတွေအတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုအစိုးရဘက်ကပြည်သူလက်ခံရရှိအောင်ဆောင်ရွက်တာပြည်သူလူထုကိုအဆက်အသွယ်လုပ်တာပြည်သူလူထုကိုညှိနှိုင်းဆွေးနွေးတာတွေမလုပ်ဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်အပေါ်ယုံကြည်မှုအားနည်းလာတာဖြစ်တဲ့အကြောင်းသုံးသပ်ထားပါတယ်ရှင
်ဒေါ်ရရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖန်းစီမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်လက်တွေဖန်းစီမိတာမကြာခဏမူရစီဝါတွေအမြောက်များဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝင်စုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အရေးမြူနိုင်တာဘာကြောင့်များပါလဲအရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစူရာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနေပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေကိုပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ဘာသာရေးမှိုင်းတိုက်ပြီးအလိုမတူပဲမိန်းကလေးငယ်အများပြားကိုပေါင်းတင်နေထိုင်ခဲ့တယ်လို့စွပ်စွဲခံထားရတဲ့အလန်းတရားဆရာတော်ပြန်ဝင်စားသူလို့လည်းဆိုတဲ့အသက်25နှစ်အရွယ်ခွန်တန်ကိုလိန်ပိုင်းဆိုင်ရာအကြံဖက်ဥပဒေနဲ့အရေးယူဖို့မွန်ပြည်နယ်လွှတ်တော်ကနေတဆင့်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတထုံမြို့နယ်မဲဆန္ဒနယ်မြေအမှတ်1လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကပြောပါရယ်ပြီးခဲ့တဲ့လတွေကလေးကသာသနာညှိုးနှွမ်းစေမှုပုံမှန်နဲ့ခွန်တန်ခေါ်ဇက်လိုက်ဆိုသူကိုအရေးယူထားပေမဲ့ရှမ်းပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့ဆိုတဲ့သတင်းတွေအရသူ့ကိုဖမ်းဆီးနိုင်ရေးမွန်ပြည်နယ်နဲ့ရှမ်းပြည်နယ်အစိုးရတွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကပြောပါတယ်အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင
်မွန်ပြည်နယ်တထုံမြို့နယ်ဇရီချောင်းကျေးရွာအုပ်စုအလန်တရားနယ်မြေကပအိုကျေးရွာတချို့မှာခွန်တန်နဲ့အပေါင်းပါလူတစုဟာဘာသာရေးမှိုင်းတိုက်ပြီးအသက်16နှစ်အောက်ကနေ18နှစ်အရွယ်ရှိမိန်းကလေးငယ်မြောက်များစွာနဲ့ပေါင်းသင်းနေထိုင်ခဲ့တဲ့ဖြစ်ရပ်ကိုတထုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်က VOE ကိုအခုလိုပြောပါတယ
်ခွန်တန်ကိုခွန်အောင်ပေါ့နော်ဓမ္မရစကားဆိုပြီးတော့ဖျားလောင်းကိုတတ်မှတ်ပြီးတော့အဲလူတစုကကိုကွယ်ကြတယ်အဲဒီဇက်လိုက်ကိုခွန်တန်ကိုခွန်အောင်ကသဘောကျနှိမ့်ချိုက်တဲ့မိန်းကလေးသူကြိုက်တယ်ဆိုရင်တောင်းခိုင်းတယ်တောင်းခိုင်းတယ်ဆိုရင်ပုပ်အိုးလူရလက်ချီဝဲလုပ်တယ်မင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်လမ်းလေးကားဆောင်မှာ9ရက်9ဒီမင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်မင်္ဂလာဆောင်ကြီးအဲ့လိုအိမ်အိမ်မှာမင်္ဂလာဆောင်တယ်အဲ့လိုဆောင်လို့ရှိလို့ရှိရင်ဒီမင်းကလေးကိုသူကအမအမပေါ့အမဆိုလို့ရှိရင်အကြီးမပေါ့အကြီးမကအသက်ဟိုမှာ15နှစ်ဖြစ်ချင်းဖြစ်မယ်16နှစ်ဖြစ်ချင်းဖြစ်မယ်အဲ့ဒီကြောင့်လည်းမင်္ဂလာဆောင်တယ်ဆောင်ပြီးတော့သူပေါင်းတယ်ဥမာတလားတန်ပြီးအဲရနေစတဲ့တန်ဒီပေါင်းတယ်ပေါင်းပြီးလို့ရှိရင်နောက်ငွေမောက်ဆက်ယူတယ်ဒါကိုလည်းသဘောတူကြတယ်မိဘတွေကသဘောတူကြတယ်ခင်ဗျကလေးတွေသဘောတူပြမတူခြင်းကို ထက်တဲ့ချက်မရှိဘူး။ခွန်တန်နဲ့မယူရင်မငယ်ကြီးမယ်ဆိုတဲ့အဲ့လိုမျိုး mindset တွေလည်းရှိတယ
်။ခွန်တန်ဟာဥပဒေကြောင့်အရလိန်ပိုင်းဆိုင်ရာအကျန်းဖက်ကျူးလွန်တာဖြစ်ကြောင်းဒေါ်ခိုင်ခိုင်လေးကပြောပါတယ်
။သူကြိုက်ပါတယ်ဆိုတော့ main clay တွေအကုန်လုံးကလက်ခံရတာ။သူအဲ့ဒါကိုအကြကြီးပေါင်းချင်မှပေါင်းတယ်။မပေါင်းချင်လည်းမပေါင်းတော့အဲ့လို main clay တွေအများကြီးဖြစ်နေတယ်။အဲ့ဒီက violence ပေါ့။ဒါနဲ့ပတ်သက်ရင်တော့ဥပဒေအရတကယ်ကိုမိစွန်နေတဲ့လုပ်ရက်တစ်ခုဖြစ်တယ်ဆိုတော့အမင်းပွားစရာမရှိဘူး
။ဒါကြောင့်ညနာခဲ့တဲ့ main clay ငယ်တွေအတွက်ဥပဒေကြောင့်အရတရားမျှတမှုရရှိစေဖို့ကော်မတီအနေနဲ့ဂျိုးပန်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
။ဥပဒေကခုစားမှုတစ်ခုခုကိုတော့မွန်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာတရားစီရင်ရေးပိုင်းဆိုင်ရာကတော့တစ်ခုခုလှုံ့ဆော်ပေးတင်တယ်ဆိုတဲ့အားမျိုးကိုကျွန်တော်တို့ကော်မတီ voice နဲ့ဆက်သွားနေတဲ့ချိန်ကျွန်မပြပူသွားမှာဖြစ်ပါတယ်။ဒီပေါ်မှာ implement လုပ်တာကတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးနဲ့ဖြစ်ပါတယ်လို့
အခုလိုဘာသာရေးမှိုင်းတိုက်ပြီးအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေပါဝင်အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကျန်းဖက်တဲ့ဖြစ်ရက်တွေရပ်တန့်အောင်ပညာပေးလုပ်ငန်းတွေကိုအမျိုးသမီးအဖွဲ့အစည်းတွေပါဝင်လူထုအခြေပြုအဖွဲ့အစည်းတွေကနေသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းပြီးအရှိန်အဟုန်မြင့်ဆောင်ရွက်တင်တယ်လို့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူမက်ခင်လီကသုံးသပ်ပါတယ်
ဒီလိုလူလူအတွက်ကိုအထူးသဖြင့်အမျိုးသမီးတွေအတွက်ကိုအသိပညာပေးတဲ့အလုပ်တွေပိုလုပ်တဲ့နဲ့အမျိုးသမီးတွေလိမ်မိုင်းဆိုင်ရာအခြားကိစ္စတွေကိုအကာအကွယ်ဖြစ်အောင်အသိပညာပေးတဲ့အလုပ်တွေအကျန်းဖက်မခံအောင်အလုပ်တွေဒီထက်ပိုပြီးတော့လုပ်တဲ့နဲ့ဆိုတာဟာတော့ကျွန်မသွားမြင်တယ်ဒါကြောင့်မို့လို့မွန်ပြည်နယ်မှာရှိတဲ့ကျမတို့အမျိုးသမီးဖွဲ့တွေကိုပို့ပြီးတော့ကျမတိုက်တွန်းပြီးတော့ဘယ်လိုပူးပေါင်းဆောင်ရွက်မလဲနောက်တစ်ခါအမျိုးသမီးတွေတိုက်ရိုက်တာမဟုတ်ပဲပြည်သူလူထုကိုလည်းအသိပညာပေးတဲ့ campaign မျိုးတွေပေါ့နော်ကျမတို့ပို့လုပ်ပေးရမယ်ဆိုတာကိုတော့ကျမတို့တွေ့ပါတယ
်ခွန်တန်နဲ့အပေါင်းပါတစုကိုပြီးခဲ့တဲ့လပိုင်းတွေကတည်းကသာသနာရေးညှိုးနှွမ်းစေမှုနဲ့မွန်ပြည်နယ်အစိုးရကအရေးယူထားပေမဲ့ခွန်တန်ကတော့ထွက်ပြေးတင်းချောင်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကပြောပါတယ
်အလန်တရားဖျားကြီးကိုအပေါ်ကနေငုံဒီဒီတင်ပေါ်တီဝီပေးစာနဲ့ပတ်သက်ပြီးဒီခွန်တန်ခေါ်ဒီခွန်အောင်ရဲ့အဖွဲ့ပေါ့နော်ကောပကလို့အဆိုရှိတဲ့အဖွဲ့ကိုဒီဒီဆက်လက်မတီးဘူးဆိုပြီးအချိန်ချင်းတားမြင်တယ်တားမြင်တဲ့နေရာမှာဆက်လက်လုံဆောင်တဲ့အတွက်ကြောင့်ပြည်မှုဆိုင်ရာဥပဒေပေါ်မှာ295ကကြီးနဲ့အရေးယူမှုဆိုကက်ဘိနက်ကဆုံးဖြတ်ထားတာတော့ရှိတယ်အဲ့ဒီမှာလူပုဂ္ဂိုလ်တွေရောဆွဲထားတယ်ဘုန်းကြီးရဟန်းတွေရောမဆွဲရသေးသာသနာကြီးကအခုချိန်ထိကိုအကြောင်းအကျောင်းတွေကြောင့်နှောင့်နှေးကြံ့ကြနေတယ်ဒီရှားထဲမှာခွန်တန်ခေါ်ခွန်အောင်ကတော့လွတ်မြောက်သွားတယ်ပေါ့နော်
ခွန်တန်ကိုဖမ်းဆီးနိုင်ဖို့ရှမ်းပြည်နယ်ကိုထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေအရရှမ်းပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောဆိုထားပါတယ်။အခုလိုအလံတရားနယ်မြေကပအုပ်ကြီးရွာတွေမှာဘာသာရေးမှိုင်းတိုက်ခံနေရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လာမယ့်သတင်းပတ်အတွင်းသူကိုယ်တိုင်သွားရောက်စုံစမ်းဖြေရှင်းဖို့ရှိကြောင်းသာသနာရေးဝန်ကြီးသူရဦးအောင်ကလည်းပြောကြားထားပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ဖီယိုအမေရိကန်တန်ရက်စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဒေတာရင်းသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ကမ်ဘောဒီးယားမှာအစိုးရအနေနဲ့အတိုက်ခံ CNRP ပါတီကိုဖျက်သိမ်းဖို့လုပ်မယ်ဆိုရင်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်း EU ဥရောပသမ္မတနဲ့ဆွီဒင်နိုင်ငံတို့ကပြောကြားလိုက်ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဥရောပသမ္မတလူ့ခွင့်ဆိုင်ရာဆက်ကော်မတီဒုဥက္ကဋ္ဌဘာဘရာလော့ခ်ဘီလာကကမ်ဘောဒီးယားအစိုးရဟာအဓိကအတိုက်ခံပါတီကိုဖျက်သိမ်းဖို့အတွက်လုပ်နေတယ်လို့သူကပုံဖော်လိုက်ပြီးဒီအတွက်မကြခင်မှာပဲ EU ကလက်တွေ့တုံ့ပြန်မှုတွေလုပ်ဖို့အတွက်လိုအပ်နေပြီလို့ပြောကြားခဲ့တာပါတကယ်လို့ကမ်ဘောဒီးယားအစိုးရက အတိုက်ခံ CNRP ပါတီကိုဖျက်သိမ်းဖို့လုပ်မယ်ဆိုရင်ဆွီဒင်အနေနဲ့ကမ္ဘောဒီးယားအစိုးရနဲ့ထိတွေ့ဆက်ဆံရေးကိုပြန်ပြီးစဉ်းစားမှာဖြစ်ကြောင်းဆွီဒင်ကကြာသပတေးနေ့မှာပြောကြားပြီးမှ EU ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ပြစ်မှတ်ထားအရေးယူမှုဒါမှမဟုတ်ကမ္ဘောဒီးယားနိုင်ငံရဲ့အကြီးဆုံးဈေးကွက်ဖြစ်ရှိနေတဲ့EU ဈေးကွက်ကိုလက်လန်းမြောင်အထူးအခွင့်အရေးပေးထားမှုကိုဆိုင်းငံ့တာအထိလှုပ်ဆောင်ဖို့အတွက် EU ကစဉ်းစားရမှာဖြစ်ကြောင်း Lockpila က VOE ကိုပြောပါတယ်။ကမ္ဘောဒီးယားဘက်ကသူတို့မှာတရုတ်အစိုးရရဲ့ပံ့ပိုးမှုရှိနေတာမို့ EU ကိုဂရုစိုက်စရာမလိုဘူးလို့ပြောနိုင်ပေမဲ့တည်တည်ချာချာကြည့်ရင်ကမ္ဘောဒီးယားကတင်ပို့ကုန်တွေအတွက်အကြီးဆုံးဈေးကွက်က EU ဖြစ်နေတာဟာရှင်းနေတာမို့ဒါကိုသူတို့စဉ်းစားဖို့လိုမယ်ထင်တယ်လို့လည်းသူကပြောပါတယ်။EBA ခေါ်လက်နက်ကလွဲလို့ပစ္စည်းအားလုံးတင်ပို့ခွင့်ရှိတဲ့အထူးကုန်သွယ်ခွင့် EU ကကမ္ဘောဒီးယားကိုပေးထားတဲ့အတွက်2026ခုနှစ်မှာဒေါ်လာသန်း 5,000 ကျော်တန်ဖိုးရှိတဲ့သူ့ရဲ့ထွက်ကုန်တွေကို EU ကိုတင်ပို့နိုင်ခဲ့တယ်လို့ကမ္ဘောဒီးယားအစိုးရအရာရှိအများပြားဟာလည်းသူတို့မိသားစုတွေရှိနေတဲ့ပြင်သစ်နိုင်ငံလို EU နိုင်ငံတွေကိုမကြာခဏတွားရောက်လဲပတ်လေရှိတာပါကမ္ဘောဒီးယားရထားတဲ့ဒီအထူးကုန်သွယ်ခွင့်ကလည်းလက်ရှိအာဏာရပါတီကအထက်လွှတ်တော်အမတ်တဦးရဲ့မလျော်ဩဇာသုံးပြီး EU ဈေးကွက်ကိုတကြားတင်ပို့ခဲ့မှုအတွက်အခုခါမှာစုံစမ်းစစ်ဆေးတာကိုခံနေရပြီဖြစ်ပါတယ်။အတိုက်ခံပါတီဒုတိယခေါင်းဆောင်မူဆိုချာကသူ့ကိုဖမ်းဖို့အတွက်လုပ်နေတယ်ဆိုတဲ့သတင်းကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကမ္ဘောဒီးယားကနေထွက်ပြေးလာခဲ့ရတယ်လို့တောက်ကြနေမှာပြောကြားခဲ့ပါတယ်။ပါတီခေါင်းဆောင်ကမ်ဆိုခါကလည်းနိုင်ငံတော်ပုံကောင်မှုဆွဲချက်နဲ့ထောင်ချခံထားရတယ်လို့သူတို့ပါတီကလွှတ်တော်အမတ်ထောက်ဝက်လောက်ဟာနိုင်ငံတွင်းကနေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကမ္ဘောဒီးယားအစိုးရဟာအတိုက်ခံတွေတိကျလွတ်လပ်တဲ့သတင်းဖွဲ့တွေလူမှုလူအဖွဲ့အစည်းတွေကိုဖိနှိပ်ချုပ်ချယ်နေတာပါအမေရိကန်ရဲ့ပံ့ပိုးမှုနဲ့အစိုးရကိုဖြုတ်ချဖို့အတွက်ကြံစည်နေတယ်လို့ဆွဆွဲပြီးသူ့ကိုဝေဖန်သူတွေနဲ့အတိုက်ခံတွေကိုကြဲကြဲဖြန့်ဖြန့်ဖမ်းဆီးထိန်းသိမ်းမှုတွေလုပ်နေတာဖြစ်ပါတယ် EU အဖွဲ့ခေါင်းဆောင် George Edgar ဟာကမ္ဘောဒီးယားအတိုက်ခံခေါင်းဆောင် Kam Sokha ကိုပြန်ပြီးလွှတ်ပေးဖို့အတွက်တွန်းအားပေးပြီးဘောင်ကျော်လှုပ်ဆောင်နေတယ်ဆိုပြီးအစိုးရသတင်းဌာနဖြစ်တဲ့Fresh News မှာကျက်သပရင်းနေအက်ဒီတာထံပေးစာခန္ဓာမှာဖော်ပြခဲ့တာဖြစ်ပါတယ်။ Mr. Edgar ကလည်း EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကမ်ဆိုခါအဖမ်းခံရမှုတွေအထူးစိတ်ပူကြောင်းနဲ့အဖွဲ့အနေနဲ့ဗစ်မလိုက်တဲ့မူဝါဒကိုဆက်ပြီးကြံ့သုံးဆဲဖြစ်ကြောင်း Phnom Penh Post သတင်းစာကလည်းပြန်လည်တုံ့ပြန်ခဲ့ပါတယ်။ဝန်ကြီးများအဖွဲ့ပြောခွင့်ရ Face Fan ကတော့ကမ္ဘောဒီးယားကိုအရေးယူတယ်မယူတယ်စဉ်းစားမယ်ဆိုရင် EU ကကမ္ဘောဒီးယားကိုဖွံ့ဖြိုးရေးမိဖက်နိုင်ငံဖြစ်ဆက်ပြီးရှိနေစေခြင်းသေးသလားဆိုတာကိုစဉ်းစားဖို့လိုတယ်လို့ပြောပါတယ်။ EU အနေနဲ့လှုပ်ချင်ရလှုပ်ခွင့်ရှိပေမဲ့ကမ္ဘောဒီးယားဟာအကြမ်းဖက်နိုင်ငံတစ်နိုင်ငံမဟုတ်သလိုနျူကလ িয়ার လက်နက်ထုတ်နေတဲ့နိုင်ငံလည်းမဟုတ်ဘူးဆိုတာသတိရတဲ့လို့လည်းပြောပါတယ်။ဒေသန္တရအစင်မှာအတိုက်ခံပါတီရဲ့အမှတ်အရအားလုံးလိုလိုကိုလက်ရှိအာဏာရပါတီကိုပေးဖို့နဲ့အမျိုးသားအစင်မှာတခြားပါတီငယ်လေးတွေကိုပေးအပ်ဖို့ကမ္ဘောဒီးယားလွှတ်တော်ကတနင်္လာနေ့မှာပဲပြင်ဆင်ချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီထက်ကပါတီတစ်ခုကလည်း CNRP ပါတီဟာအစိုးရကိုဖြုတ်ချဖို့စီစဉ်နေတာမို့ပါတီကိုဖျက်သိမ်းပေးဖို့အတွက်တရားရုံးမှာမကြာသေးခင်ကပဲရှောက်ထားခဲ့တာပါ။ကျက်သပရင်းနေ့ကတော့ဆွီဒင်လူခွင့်ရဲ့တန်တမန်အနီကာ ဗန်ဒေးဗစ်ကအတိုက်ခံ CNRP ပါတီကိုတရားရုံးကဖျက်သိမ်းခဲ့မယ်ဆိုရင်အစိုးရအနေနဲ့နောက်အကျိုးဆက်တွေကိုရင်ဆိုင်ရနိုင်တယ်လို့ပြောပါတယ်။ကမ္ဘောဒီးယားနဲ့ထိတွေ့ဆက်ဆံရေးကိုဆွီဒင်အစိုးရအနေနဲ့ပြန်ပြီးတုံ့တက်ဖို့ဖြစ်လာနိုင်တယ်လို့ပြောတာပါဒီအခြေအနေကြောင့်ကမ္ဘာမှာကမ္ဘောဒီးယားရဲ့ပုံရိပ်မကောင်းဘဲဖြစ်လာနိုင်တယ်လို့ရင်းနှီးမြှုပ်နှံသူတွေနိုင်ငံရခြားကစီးပွားဘက်တွေကကမ္ဘောဒီးယားပေါ်မှာအမြင်မကြည်မလင်ဖြစ်လာတဲ့အတွက်လက်ရှိဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တာဖြစ်ပါတယ်ဒီနှစ်ဆန်းပိုင်းဒေသရွေးကောက်ပွဲတွေမှာဒေသန္တရအမတ်နေရာ၃ပုံ၃ပုံလောက်ကိုလက်ရှိအာဏာရပါတီကအတိုက်ခံ CNRP ပါတီကိုရှုံးနိမ်သွားခဲ့တာဖြစ်ပြီးရှေ့လာမယ့်နှစ်ရွေးကောက်ပွဲဟာကမ္ဘောဒီးယားနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်းအစိုးရအတွက်စိန်ခေါ်မှုတစ်ခုဖြစ်နေတာပ
ါဒေါက်ခင်မျိုးသက်ပြပြသွားခဲ့တာပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်မကြာခင်နိုင်ရမယ့်ဒုတိယအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းတွေနဲ့အတူသိပ္ပံနဲ့ဤပညာအမျိုးသမီးခန္ဓာတွေနိုင်ကြရမှာပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနိုင်စင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ21ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်တွေထဲမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကန္တာသိပ္ပံနဲ့နှီးပညာကန္တာတွေကိုနားဆင်ကြရမှာပါ။ဒီလိုစီစဉ်တွေကအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးထားတဲ့မြန်မာပြည်ကြောင့်တွေကိုမူလဆောင်ပါရှင်ရဲ့အဖော်မပြတ်ကိုကျော်အောင်လွင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ရိုဟင်ဂျာတွေအတွက်တောင်ဆန်းစုကြည်ကလင်းအောင်ကြီးတခုမဟုတ်တော့ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ Max Birek ရဲ့ဆောင်းပါးကိုအော်တိုဘားလ20ရက်နေ့ထုတ် Washington Post ရဲ့သတင်းစာကောင်းကြီးပိုင်းမှာဖော်ပြထားပါတယ်။ Bangladesh နယ်စပ်ကူတူပါလောင်ဒုက္ခသည်စခန်းကနေပြီးတော့ရေးပို့လိုက်တဲ့ဆောင်းပါးပါ။အသက်62နှစ်ရှိပြီဖြစ်တဲ့ Abdul Salam ဟာမြန်မာပြည်မှာတုန်းကရိုဟင်ဂျာရွာသူကြီးတဦးဖြစ်ခဲ့ပြီးအခု Bangladesh ဒုက္ခသည်စခန်းမှာရောက်နေပါတယ်။သူကလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ Gandhi တို့ Mandela တို့ Martin Luther King တို့ကိုအင်တာမတ်လေးစားအားကျတဲ့ပုဂ္ဂိုလ်ပါ။မြန်မာဆီယနာရှင်တွေကိုအန်တုတဲ့နေရာမှာနာမည်ကြီးတဲ့ဒေါန်ဆန်းစုကြည်ကိုလည်းရိုဟင်ဂျာတွေကိုနိုင်ငံသားတွေအဖြစ်နဲ့အိမ်မှာပြန်ပြီးတော့လက်ခံမဲ့သူလို့သူကမျှော်လင့်ထားခဲ့တာပါ။ဒါပေမဲ့လည်းအခုတော့ဒုက္ခသည်စခန်းမှာရောက်နေတဲ့အဗ်ဒူဆလမ်ဟာဒေါန်ဆန်းစုကြည်ကိုစိတ်ပြတ်နေပါပြီ။မကောင်းဆိုးဝါးတွေနဲ့ဒေါန်ဆန်းစုကြည်လက်တွဲနေပြီလို့သူကပြောပါတယ်။ဒေါ်စုကိုမျှော်လင့်ခဲ့မိတာသူတို့မှားသွားပြီလားလို့လည်းမေးခွန်းထုတ်ပါတယ်။မြို့သားကောင်းဆောင်ဘိုကျောင်းဆန်းရဲ့တမီးက NLD ပါတီကိုဥဆောင်ပြီးဆီယနာရှင်ကိုဆန့်ကျင်လာခဲ့တော့ဒေါန်ဆန်းစုကြည်ကသူတို့အတွက်လင်းရောင်ကြီးတစ်ခုဖြစ်ခဲ့ပါတယ်။သူရွာလူတို့ကိုအဘူဆလမ်ကမောင်းထုလူစုပြီးတော့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီကိုတရွာလုံးမဲထည့်ကြရမယ်လို့ပြောခဲ့တဲ့သူပါလက်ရှိနိုင်ငံရေးအခြေအနေတွေတိုက်ဆိုရင်တော့ရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ဆိုတာမဖြစ်နိုင်တော့ပါပဲဒုက္ခသည်စခန်းကတချို့ရိုဟင်ဂျာတွေထဲမှာလည်းသူတို့တွေဟာတစ်သက်လုံးနိုင်ငံမဲ့တွေဖြစ်နေပဲနေသွားလိမ့်မယ်လို့ထင်နေကြတဲ့အကြောင်း Washington Post သတင်းစာမှာဖော်ပြထားပါတယ်ရိုဟင်ဂျာပြည်ပကကြောင့်နိုင်ငံသားယဉ်နီမြုံနှံသူတွေကြားမှာစိုးရိမ်မှုတွေရှိလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ Yigal Chazan ရဲ့ဆောင်းပါးကိုဒီ diplomat တရင်မှာအော်တိုဘာလ21ရက်နေ့ကဖော်ပြထားပါတယ်။ရိုညာဒုက္ခသည်ပြဿနာနဲ့အရေးယူပိတ်ဆို့တန်ခတ်မှုတွေရှိလာမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်အနောက်နိုင်ငံကယဉ်နီမြုံနှံမှုတွေရှိလာအောင်မြန်မာဘက်ကကြိုးပမ်းနေမှုတွေဟာအလားအလာမကောင်းတဲ့အခြေအနေမှာရောက်နေတဲ့သဘောရှိနေပါတယ်။ဒီအခြေအနေတွေကတရုတ်စီးပွားရေးစကွင်းနဲ့မြန်မာပြည်ပို့ပြီးတော့ဝင်ရောက်သွားတော့မယ်ဆိုတဲ့သဘောပါ။ရိုညာတန်းတစ်ဝက်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတဲ့အဖြစ်ကမြန်မာပြည်မှာယဉ်နီမြုံနှံမှုတွေလှုပ်ဖို့ကြိနေကြတဲ့အမေရိကန်နဲ့ဥရောပကစီးပွားရေးကုမ္ပဏီတွေအတွက်အတော့ကိုစွန့်စားရမယ့်အဖြစ်ပါလူမျိုးတုံးရှင်းလင်းရေးဆိုတဲ့ကုလသမဂ္ဂဘက်ကပြောဆိုနေမှုတွေကြောင့်မြန်မာစစ်တပ်ကိုပြစ်မှတ်ထားပြီးတော့တန်ခတ်ပိတ်ဆို့မှုတွေလုပ်လာမဲ့ကိစ္စတွေကလည်းအနောက်တိုင်းကုမ္ပဏီတွေအတွက်ပူပင်စရာတွေပါပဲ NLD ပါတီအာဏာရလာတဲ့2016ခုနှစ်မတ်လကလေးကစပြီးတော့အနောက်တိုင်းရင်းနှီးမြှုပ်နှံသူတွေကမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုတွေကိုကမန်းကရန်လုပ်ဖို့ပြင်ခဲ့ကြတာတော့မဟုတ်ပါဘူးနှေးကွေးတဲ့ပြုပြင်ပြောင်းလဲမှုတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေရှင်းရှင်းလင်းလင်းမရှိတာတွေကနိုင်ငံခြားယဉ်နီမြုံနှံမှုတွေကိုညှော်နှဲစေပါတယ်။မကြခင်တုန်းကတော့ဖွံ့ဖြိုးတိုးတက်မှုမရှိသေးတဲ့ဒေသတွေမှာယဉ်နီမြုံနှံမှုတွေကိုလုပ်မယ်ဆိုရင်အခွန်လျှော့ကောက်မယ်ဆိုတဲ့မျက်လုံးနဲ့ယဉ်နီမြုံနှံမှုဆိုင်ရာဥပဒေသစ်တရားထွက်ပေါ်လာရေးလွှတ်တော်မှာတင်သွင်းခဲ့ကြပါတယ်။ဒေသခံလုပ်ငန်းတွေမှာနိုင်ငံခြားသားတွေက35ရာခိုင်နှုန်းအထိပိုင်ဆိုင်ခွင့်ရှိမယ်လို့လည်းလွှတ်တော်ကတင်သွင်းတဲ့ဥပဒေမူကြမ်းမှာပါဝင်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းက Reuters သတင်းတပုတ်မှာယင်းနှိမ့်နှံမှုတွေမြန်မာပြည်မှာလှုပ်ဖို့စူးစမ်းလေ့လာနေကြတဲ့အမေရိကန်နဲ့ဥရောပကုမ္ပဏီတွေကအခုတော့မြန်မာပြည်မှာလှုပ်ကင်ဖို့အရေးစိတ်ပူနေကြပြီလို့ဆိုပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမြန်မာပြည်ရဲ့အထူးကနဲ့အကြီးမားဆုံးစီးပွားဘက်ကတော့တရုတ်နိုင်ငံပဲဖြစ်ပြီးအနောက်နိုင်ငံတွေကမြန်မာကိုအရေးယူတန်ခတ်မှုတွေလုပ်ခဲ့တဲ့အချက်ကတရုတ်နဲ့စီးပွားဘက်ပို့ပြီးတော့ဖြစ်စေခဲ့တာပါ။အခုလည်းအနောက်တိုင်းယင်းနှိမ့်နှံမှုတွေနှေးကွေးနေမှာဆိုရင်တရုတ်ကယင်းနှိမ့်နှံမှုလှုပ်ကင်မဲ့စီးပွားကွက်တွေမြန်မာပြည်မှာပို့ပြီးတော့များပြားကြီးထွားလာမယ်သဘောပဲလို့ Yigal Chazan ရဲ့ဆောင်းပါးကို The Diplomat သတင်းမှာဖော်ပြထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာပါရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian 3မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်။
idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ to swallow swallow ကမျိုးချတာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white david ကတော့လူတူအနေနဲ့လက်ခံမှုခက်ခဲတာကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒီပေးရပါတယ်
It's hard to swallow that women do not get equal pay with men for equal work. Hard to
swallow.
ဒေါ်လလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ကြရပါမယ်ရှင်။မခင်လေးဟာမြန်မာနိုင်ငံမှာအမျိုးသမီးများအခွင့်အရေးအတွက်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Triangle Women အဖွဲ့ကိုမတည်သူလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့34ရာမြောက်သမ္မတဖြစ်တဲ့ Dwight Eisenhower Foundation ကပေးတဲ့နိုင်ငံတကာဦးဆောင်မှုပညာတော်သင်ဆုနဲ့လက်ရှိမှာအမေရိကန်ပြည်ထောင်စုကိုရောက်နေပါတယ်သူရဲ့ Triangle Women အဖွဲ့အကြောင်းအပြင်လက်ရှိပညာတော်သင်ဆုနဲ့ပတ်သက်လို့သူရဲ့မျှော်မှန်းချက်တွေအကြောင်းမခင်လေးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieveကလေးကမြန်မာနိုင်ငံမှာပေါ့နော် Triangle အမျိုးသမီးအထောက်အကူပြုတဲ့အဖွဲ့ရဲ့မတည်သူလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တယ်ပေါ့နော်အဲ့ဒီကိုကိုစားပြုပြီးတော့အခုဒီအမေရိကန်ပြည်ထောင်စုမှာသမရ Eisenhower ရဲ့ Fellowship ပေါ့နော်ကိုလာပြီးတော့တက်ရောက်ခွင့်ရတာပေါ့နော်အခုလို့တက်ရောက်ခွင့်ရဖို့ကဒီ Eisenhower Fellowship ကိုကျမလေ့လာကြည့်တဲ့အခါကျတော့ဟုတ်ဒီခေါင်းဆောင်မှုအလားလားရှိတဲ့လူတွေကိုပေါ့နော်ရွေးပြီးတော့ဒီတင်တန်းကိုတက်စီတယ်ဆိုတဲ့ခါကျတော့မခင်လေးတို့ရဲ့ triangle အမျိုးသမီးအထောက်အကူပြုအဖွဲ့ဒီအကြောင်းနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့ triangle အမျိုးသမီးဖွဲ့ကတော့ပြောရရင်တော့အဖွဲ့ကြီးက2017လောက်ကမှအဖွဲ့ကြီးရပါအဓိကတော့အမျိုးသမီးတွေကိုခေါင်းဆောင်မှုနေရာမှာပုံမပါဝင်နိုင်ရေးအတွက်ကျွန်တော်တို့ကစိုက်ရိမ်နေတဲ့တင်တန်းတွေကိုပေးပါတယ်အော်နိုင်ငံရေးမှာပူပါဝင်နိုင်မှုအခြားသောအရေးအရာတွေမှာကောင်းဆောင်မှုများမှာပါဝင်နိုင်မှုအတွက်ကျွန်တော်တို့တင်တန်းတွေပေးလေ့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့မျိုးသမီးများပေါ်အကျန်းဆုံးမှုပပျောက်ရေးအတွက်ကျွန်တော်တို့ကနေမှာရှိသောမျိုးသမီးကောင်းဆောင်တွေကိုတင်တန်းပေးုံနဲ့မကနောက်ပြီးတော့သူတို့ရဲ့ဒေသတည်ပြီးမှပြန်ပြီးတော့ဒီလိုမျိုးသမီးများပေါ်ကိုအကျန်းဆုံးမှုများပပျောက်ရေးအတွက်အသိပညာပေးတဲ့အစီအစဉ်တွေလုပ်နိုင်အောင်ငွေကြေးထောက်ပံ့နည်းငယ်ပြန်ပြီးထောက်ပံ့ပေးတဲ့အစီအစဉ်တွေလည်းလုပ်ပါတယ်။နောက်တစ်ခုကတော့ဇာမန်ပြည်သူလူထုအတွက်ဆိုရင်တော့ဒီမျိုးသမီးပေါ်အကျန်းဆုံးမှုဆိုတဲ့ကိစ္စကိုအားလုံးသိနိုင်အောင်အတွက်ကမ်ပိန်းတွေလှုပ်ရှားမှုတွေကိုလည်းလုပ်ပါတယ်။နောက်တစ်ခုကဒီကျောင်းဝင်းကာလမှာမူဝါဒရေးဥပဒေတွေပုံမပြည့်စုံကြအောင်လည်းမူသင်ရန်စီအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုစီယုံနှုတ်တော်တဲ့အလုပ်ကိုလည်းကျွန်တော်တို့အထူးသဖြင့်အေးအေးပေးပြီးတော့လုပ်ပါတယ်ရှင
့်။ Triangle Women Group ဆိုတဲ့ခါကျ Triangle ကတရိကံပေါ့နော်။အဲ့ဒီ၃တောက်မှာဘယ်လိုပါဝင်ပတ်သက်နေပါလဲရှင
့်။ Triangle ဆိုတာတရိကံဆိုတာကျောင်းသိန်းပေါင်း၅သိန်းသားရှိရဲ့။အဲ့လိုတောင်းတော့အားတောင်းတာအချိုးနည်းနည်းနဲ့ဆိုရင် triangle ကြီးကကြည့်လို့ရတယ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာဆုံးတဲ့အမျိုးသမီးလေးသားကလေးတွေငယ်ဆိုတဲ့ဒီ၃မျိုးသောလူတွေနဲ့ပဲဖွဲ့စည်းထားတာဖြစ်တဲ့အတွက်ဒီလိုအချိုးနည်းနည်းဖွံ့ဖြိုးတိုးတက်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒီမျိုးကြီးနိုင်ငံကိုဒီအချိုးနည်းနည်းဖွံ့ဖြိုးတိုးတက်မှာကောင်းမွန်တဲ့ဒီမျိုးကြီးနိုင်ငံလို့ကျွန်တော်တို့ကပို့ပြီးယူဆတဲ့အတွက်ဒီအမှတ်လက္ခဏာနဲ့ triangle ကိုပေးထားခြင်းဖြစ်ပါတယ
်မကင်လေးစစပြောချက်အရာဒီ triangle women ဖွဲ့ကို2017ခုကစတင်ခဲ့တာပေါ့နော်အခုဆို2018ခုဆိုတော့ခါကြတော့6နှစ်နီးပါးရှိသွားပြီဒီ6နှစ်တာကာလအတွင်းမှာဖြတ်တန်းခဲ့ရတဲ့အထက်မှာအခက်အခဲတွေတိုးတက်မှုတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်ကျွန်တော်အဆုံးပြောရရင်တော့ကျွန်တော်တို့ကဒီကျွန်မကနိုင်ငံရေး background ကနေလာတယ်ဆိုတဲ့အခါကျတော့ဒီလိုမျိုး NGO အလုံးမျိုးတွေဟာကျမတို့အတွက်တည်ဆန်းတယ်ဒါပေမဲ့ကျမအနေနဲ့ကတော့တက်ဆိုင်ရာစူးစမ်းပြီးတော့ကိုယ်ရှိမှလုပ်နေတဲ့သူတွေအားလုံးဟာကျမရဲ့အတင်းစရာမြင်စရာတွေလိုပဲသဘောထားပြီးတော့ကျမလေ့လာပြီးတော့အတက်နိုင်ရလုပ်တယ်နောက်တစ်ခုကတော့ငွေရေးကြေးပေါ့ငွေရေးကြေးဆိုတာလေကျမတို့လူအဖွဲ့ဈေးနှုန်းတွေမျိုးဆိုရင်အဲ့ဒီအချိန်တုန်းကကျမတို့စဖွဲ့တဲ့အချိန်ကဆိုရင်ဟိုတိတ်ပြီးတော့လေတန်းကြီးက2017ဆိုတော့မပွင့်သေးဘူးကျမအရေးကြီးတာလုပ်တဲ့လူတွေကိုဝေးသေးချပံပေးဖို့ဆိုအောင်လည်းတိတ်အများကြီးတော့စိတ်ဝင်စားမှုမရှိသေးဘူးပေါ့နော်အလူရှင်နေနိုင်ငံတကာလို့ဆိုတော့ကျမတို့မှာဒီလိုမျိုးကြီးအခက်အခဲလေးရှိတာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့ပြန်တဲ့အရေးကျမအရေးကိုလူသမီးတွေပို့ပြီးစိတ်ဝင်စားလာလို့အလူရှင်တွေကတော့ပို့ပြီးပံ့ပိုးမှုတွေရှိနောက်တစ်ခုကတော့ကျမတို့ကအမျိုးသမီးအစ်ကိုလေးလုပ်တဲ့ဆိုရင်အဓိကကတော့ကျမတို့ဒီမှာနိုင်ငံမှာရှိတဲ့လူတွေတချို့ကအထင်မြင်တဲ့အခါမှာကျမတို့ကမျိုးသမီးခွင့်ရေးကိုအရင်ဆက်ဆက်ဆောင်နေပြောနေကြတယ်။မျိုးသမီးခွင့်ရေးဆိုတာလူခွင့်ရေးတာမှအပြည့်အဝမရသေးတာ။နောက်ဆိုရင်ဖြည်းဖြည်းဆိုရင်တော့လူခွင့်ရေးရရင်မျိုးသမီးခွင့်ရေးရလဲပါပါမယ်ဆိုတဲ့အယူအဆနဲ့ကျမတို့ဝေဖန်ခွင့်ရေးပြောဆိုမှုတွေကတော့ကျမတို့အတွက်စိန်ခေါ်မှုအများဆုံးလို့ထင်ပါတယ
်။အခုလိုဒီစိန်ခေါ်မှုဒီချားမှာပေါ့နော်။အောင်မြင်မှုတွေလည်းရရှိမှာပေါ့ထူးခြားတဲ့အောင်မြင်မှုလေးတွေရောပြောပြပေးပါလား
အောင်မြင်မှုကတော့ကျွန်တော်တို့2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အစွန်ရောက်တဲ့ယူဆမျိုးတွေနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအမျိုးသမီးတွေပေါ့ကိုကောက်ဝယ်ပေးရဆိုတဲ့ယူဆနဲ့အားလုံးပြီးကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးကြီးပြဋ္ဌာန်းဖို့ကြိုးစားကြရပေါ့အရင်ဆိုရလက်ချက်ကအဲ့ဒါကိုကျမအစ်လေးဗုဒ္ဓဘာသာအမျိုးသမီးတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျမတို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်တော့ကပြောင်းလဲကြောင်းဆောင်ဖွံ့ဖြိုးဆုတ်တဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျမတို့ထွတ်တော်တွေကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီခြားဘက်ကဒီဟာကိုဥပဒေပြုတ်ပြီးအတွက်ဒီလိုဟုတ်တော်ရေးဒီရဲ့အတက်အန်ရဲ့ပြဋ္ဌာန်းပေါ့နော်စိန်ကြောင်းမှုတွေကျမတို့ဒါမျိုးတွေကိုပေါ့ဘုံကောတွေကတစ်ဆင့် message ပို့တာတစ်ဆင့် facebook ကတစ်ဆင့်အပြင်မှာလည်းကျမတို့ရဲ့ပုံတွေကိုပန်းနိုင်နေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတစ်ဆင့်ဓာတ်တွေကိုကြုံရတယ်အဲဒီကတော့ဒါကျမတို့အန်ရဲ့ရှိရတဲ့သုံးရင်းကြလို့ထင်နေမယ်ဒါကျမဘဝမှာအမှတ်တရဖြစ်ဆုံးအောင်ရင်ဟုတ်လို့ပဲပြောချင်ပါတယ
်ကျမမှတ်မိတဲ့လောက်ကတော့လွန်ခဲ့တဲ့နှစ်အနည်းငယ်ကမခင်လေးဒီမှာ New York မှာသမရဥပမာနဲ့အတူပေါ့နော်ဟောပြောပွဲတစ်ခုမှာအတူဟောပြောခွင့်ရခဲ့တာလေအောင်ရင်မှုလို့လဲဆိုရမှာပေါ့မခင်လေး
အဲ့ဒါကတော့လေကျွန်တော်ကဒီလိုပဲပေါ့ပြောခွင့်ရတယ်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းအားလုံးရဲ့ကုစားပြုပြီးတော့ပြောခွင့်ရတယ်မြန်မာနိုင်ငံအရေးကိုအဲ့ဒီချိန်မှာအင်တာနက်မှာစိတ်ဝင်စားနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့ရက်ဖက်ဖွဲ့စည်းတွေကလည်းဒီကေဖွန်ပြုတ်တက်ဖို့အတွက်အင်တာနက်မှာဟိုစူးစမ်းနေကြတဲ့အချိန်တော်တော်ကိုမှတက်တက်ကြွရနဲ့လုပ်နေကြတဲ့အချိန်ဖြစ်တဲ့အတွက်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းတွေအကြောင်းမြန်မာနိုင်ငံကိုဆက်ပြီးတော့ကိုမီပန်ကိုမှုတွေလုပ်ဖို့အကြောင်းကိုကျွန်တော်တို့ကသမရပေါ့ကိုဘမအပေါင်းနဲ့အခြားနိုင်ငံကခြုံတော့သမရတွေတကယ်အစဉ်အညာရှိရေးရှိမှာကျွန်တော်တို့ပြောခွင့်ရတဲ့ဟာလဲကျွန်တော်တို့ကိုနိုင်ငံအတွက်တခုခုလုပ်ပေးခွင့်ရတယ်လို့ပဲကျွန်မယူဆပါတယ
်ကျွန်မဒီမှာဖတ်ရတာပေါ့နော်သမရအိုက်ဆင်ဟာဝေးရဲ့စုကတဲ့နော်သမရအိုက်ဆင်ဟာဝေးရဲ့မျှော်မှန်းချက်ဖြစ်တဲ့ပူငင်းချမ်းပူဖုံပြုတ်တုတ်တဲ့ပြီးတော့တရားမျှတတဲ့ကဘာကြီးဖြစ်လာစေဖို့အတွက်ခေါင်းဆောင်မှုပေးနိုင်မဲ့လူတွေအတွက်ပေါ့နော်ရွေးချယ်ပြီးတော့ပေးတဲ့ပညာတော်တင်စုဆိုတော့ဒီလိုမျိုးပညာတော်တင်စုပေးတဲ့နေရာမှာမခင်လေးအခုဒီကနေပရမရသွားတဲ့ပညာကနေစင်ဘယ်လိုပြန်ပြီးတော့သမရအိုက်ဆင်ဟာဝါရဲ့မျှော်မှန်းချက်ကိုအကောင့်ထဲပို့နိုင်လိမ့်မယ်လို့ထင်ပါလေရှင်
။ဒီမှာလည်းသူ့အဖွဲ့ရဲ့ဒီအနာဂတ်မျှော်မှန်းချက်နဲ့သမရအိုက်ဆင်ဟာဝါဆယ်လူရှိရဲ့မျှော်မှန်းချက်ကလည်းအတူတူလို့ပြောလို့ရတယ်။ကျွန်တော်တို့အဖွဲ့ဒီ trying that is me ဖွဲ့မှာလည်းငင်းချမ်းပြီးတရားမျှတတဲ့ကျမတန်းလူမျိုးမျိုးရှိတဲ့ဒီမိုကရေစီနိုင်ငံကိုရောက်အောင်ဝန်ဝန်ကူညီတန်ဖိုးနိုင်တဲ့အဖွဲ့အစည်းဖြစ်ရမယ်ဆိုတဲ့မျှော်မှန်းချက်ရှိတဲ့အတွက်မျှော်မှန်းချက်ချင်းကျွန်တော်တို့တူတယ်လို့ပြောလို့ရပါတယ်။ဒီ fellowship ကနေကျွန်တော်ပါရင်ရသွားမလဲပေါ့နော်ဆိုအကောင့်ထဲပေါ်မလဲဆိုရင်တော့ now ဟို7နှစ်ဖြစ်နေတယ်ဖြစ်မဲ့15နှစ်ဖြစ်နေတယ်20ဖြစ်တဲ့အခါမှာအမျိုးသမီးရေးအတွက်ကိုတကယ်တက်တက်ကြွနဲ့ဆောင်ရွက်တဲ့အားကောင်းခံမာတဲ့အမျိုးသမီးကော်မရှင်မျိုးမျိုးမီအနာဂတ်တစ်ခုမျိုးဟာမျိုးကိုကျမရှိစီတင်တဲ့မျောလင်းတင်တဲ့ဒါလေးကိုကျမပြီးတော့လေ့လာတာပါပဲကျမရဲ့စကူအိမ်မက်ကလေးကတက်တင်တော့မဖြစ်နိုင်ဘူးအဲ့တော့ကျမစက်တင်နေနဲ့ကျမဒီ program ပြီးလို့ရှိရင်ကျမနိုင်ငံပြန်ရောက်တဲ့အခါမှာမျိုးမီရဲ့အတွက်ကိုကျမတင်နန်းနေလည်းအရင်ထဲကလည်းပြီးနေပါလေနောက်လျှောက်ပေါ့ဒါဒီချက်ပို့စနစ်ကြတဲ့မျိုးသမီးတွေကျမတန်းကြီးကျမအရေးအတွက်ကိုပို့ပြီးတော့ institute ပုံစံပေါ့နော်တကယ်အပေါ်အစီကိုစနစ်တကျနဲ့တင်နန်းနေပြီးတဲ့ဟာကိုပုံစံပြအောင်ကျမကျူစားပါမယ်အဲ့လိုကျူစားတဲ့အခါမှာလည်းရင်းနှုံးလေးကကျမတို့မှာကျွမ်းကျင်တဲ့ဒီမှာဒီရင်းကကျမတို့နဲ့ဝိုင်းပြီးတော့လှုပ်ပြီးတဲ့ စင်နန်းဆရာလေးဆရာမလေးလည်းအများကြီးရှိပါတယ်အဲဒီဆရာလေးဆရာမလေးကိုနိုင်ငံတကာအခုကျွန်မတွားရောက်လေ့လာခွင့်ရမယ်အဖွဲ့အစည်းတွေအမျိုးမျိုးဖွဲ့စည်းတွေသူပြေသနာပြုတဲ့အဖွဲ့တွေနောက် community ပေါ့နော်ရရနဲ့ပဲအတွင်းမှာအမျိုးသမီးတွေအတွက်ကျန်းသက်မှုခံရရင်ဘယ်လိုကူညီဆောင်ရှောက်ရမလဲဘယ်လိုသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအမြင့်တင်မှုတွေလုပ်ရမလဲဆိုတဲ့ဟာတွေလည်းကျွန်မလေ့လာမှဖြစ်တဲ့အတွက်အဲဒီကရလာတဲ့အတွေ့အကြုံလေးနောက်တစ်ခါအတွေ့အကြုံကပို့ပြီးတော့ကျွန်မတို့ရဲ့ဒီ fellowship ရဲ့အစီအစဉ်ကပို့ပြီးတော့ကောင်းလာလဲဆိုတော့တဦးနဲ့တဦးကိုကျော်ကြီး Colin Power လို့ပုဂ္ဂိုလ်မျိုးတွေတကယ် corporation တွေဦးဆောင်နေတဲ့အမျိုးသမီးတွေအမျိုးသားတွေအထူးသဖြင့် director level ဖြစ်နေတဲ့အမျိုးသမီးတွေတက်သူကဟိုသမောခတွေအများကြီးနေတယ်ကျွန်မဒီမှာပြဆုံးခွင့်မေးမြန်းခွင့်စဉ်းစားနေရမှာဖြစ်တဲ့အတွက်ဒီရတဲ့အတွေ့အကြုံတွေသိစက်မှုရတယ်တခင်ကျွန်မမြန်မာနိုင်ငံမှာဒီထက်ပိုကောင်းတဲ့အမျိုးသမီးတွေအတွက်ဂျာမန်တန်တူညီညာရေးအတွက်ကျွန်မအဲ့လိုပြောတဲ့အခါမှာအမျိုးသားတွေအတွက်မပါမပေါ့အမျိုးသားတွေအတွက်လည်းပါနေဆိုတော့ကျွန်မပို့ပြီးတော့တင်တဲ့နေကိုစနစ်တကျပေးမယ်လို့စဉ်းစားထားပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခင်နေ
ဟုတ်ကဲ့ပါရှင်
You can bend but never break me cause it all.ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုစနေနေ့မနက်ပိုင်းမှာနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုနားဆင်ကြရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင်။
ဒီဘက်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ညွှန်ကြားစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးသွေးထုတ်လွှင့်မှုနိုင်ငံများဆိုတာစာမျက်နှာ၈မှာထင်တယ်သူကဒီလိုအရေးသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မုန်နောက်ဆိုက်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့sulfur dioxide တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နောက်ဆိုက်ကအရေးမကြီးတယ်မို့သူကသေကိုသေနိုင်တယ
်ကာဗွန်မုန်နောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူးဒါကြောင့်ကာဗွန်မုန်နောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အန္တရာယ်အများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်တည်နိုင်တဲ့နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တည်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးထဲမရောက်တော့ဘူးနည်းသွားတယ်သူရတည်ဆောင်နေတဲ့ဆွမ်းအားနည်းသွားတယ်အောက်ဆီဂျင်တည်ဆောင်နေတဲ့ဆွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုရဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်အခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နောက်ဆိုက်တီလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးဆူပြီးတက်လာတယ်လာတဲ့နှလုံးယောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှနေရထွက်တယ်ပြင်ပမှာကာဗွန်မုန်နောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစီမယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နောက်ဆိုက်တွေထွက်တယ်တဘာဝတန်ငွေကိုအပူစွမ်းရည်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နောက်ဆိုက်ကစွမ်းအင် unit ပေါ့10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။ Tip BDU ဆိုတာပါလဲဆိုရင်တဘာဝတန်ရေကိုသုံးပြီးတော့ရေတဘောင်ကို Tip degree ခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ရေပမာဏပေါ့အဲ့ဒါကို BDU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ရေဆိုလို့ရှိရင် Tip ဥပပေမှာသူ့ရဲ့ BDU ဆိုတဲ့အပူစွမ်းအားက1089လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မွန်အောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတည်းမြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မွန်အောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကြတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မွန်အောက်ဆိုက်တွေစုနေတတ်တယ်ဟိုအိမ်ထဲမှာတုံးတဲ့အပူပေးတဲ့ဆက်ကလေးပဲဆိုလို့အဲ့ရကာဗွန်မွန်အောက်ဆိုက်ထွက်တယ
်ကာဗွန်မွန်အောက်ဆိုက်ကိုအန်ဒီရဲ့သတိပေးတဲ့ဒန်းငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မွန်အောက်ဆိုက်လည်းထွက်တယ်နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မွန်အောက်ဆိုက်ကများသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်တော်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်ဒီတာပိုင်ကြီးနေရှိရဲတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတော့တိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မွန်အောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မွန်အောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်Nitrogen oxide ကိုကာဗွန်မွန်အောက်ဆိုက်ကိုတစ်ခုတောင်းကြည့်တော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေပါစလောင်ကျနေတာဗာရီမြန်ဟာကချက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်တယ်အဲဒါကြောင့်မလို့သူတိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်အောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝင်းကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာဒီတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးသေးတဲ့ဘယ်အရာကမြင့်တလားနေတလားလည်းမသိဘူး။စက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းနာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းနာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့စက်အေးအသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူးသူရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူကဘာမှပေါင်းဝင်ရင်အေးအသွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မွန်အောက်ဆိုက်ကအေးအသွေးကိုထည့်မထားခြင်းအပြင်ဒါကအေးမကြည့်ဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုသတ်မှတ်ပြီးထားထားတယ်။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာကွယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူး။နောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုဆန်ကျင်ဆန်ညွှန်းညီကလာသွားတိုင်းမယ်ဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုက်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်သွားမယ်။အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုက်နဲ့ပတ်သက်တဲ့ဆန်ကျင်ဆန်ညွှန်းညီကိုသိတာထင်ရှားစွာပေါ်ပြသင့်တယ်ဖြစ်ပါလေ။
သဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်နော
်။တခင်မျိုးသက်စီစဉ်ထုတ်လွှင့်ပြီးနေတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စု၏ပြည်သူများဖြစ်ကြကုန်သောကျွန်ုပ်တို့သည်ပုံမပြည့်ပြည့်စုံသောပြည်ထောင်စုတစ်ခုထူထောင်ရန်တရားမျှတမှုတည်ဆောက်ရန်ပြည်တွင်းချင်းချင်း၏အာမခံပေးရန်စုပေါင်းလုံခြုံမှုဖန်တီးရန်အများပြည်သူလူမှုဖွလုံရေးတိုးမြင့်ရန်နှင့်လွတ်လပ်မှုနှင့်ချမ်းသာကြွယ်ဝမှုတည်တံ့ခန့်မြဲစေရန်တို့ကိုမျှော်မှန်း၍အမေရိကန်ပြည်ထောင်စုအတွက်ဤဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းလိုက်ရပေသည်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဤတန်းမှာဖော်ပြထားတဲ့အထက်ပါစကားတွေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံရည်မှန်းချက်တွေနဲ့လမ်းညွှန်မူဝါဒတွေကိုအကျဉ်းချုပ်ဖော်ပြထားခြင်းပဲဖြစ်ပါတယ်။ဒီအချက်ဟာဤတန်းမြသာဖြစ်ပြီးဗဟုအစိုးရကိုအာဏာအာဏင်းထားခြင်းတော်လကောင်းအစိုးရရဲ့လုပ်ရက်ကိုကန့်တတ်မှုတစုံတရာပြုလုပ်ထားခြင်းတော်လကောင်းမဟုတ်ပါဘူး။နိုင်ငံရေးလုပ်ငန်းတွေဟာလူထုကအာဏင်းထားတဲ့ဩဇာအာဏာကိုရယူပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းများကတဆင့်သာလျှင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့
အမေရိကန်ဖွဲ့စည်းပုံရေးဆွဲသူများကယုံကြည်ခဲ့ကြပါတယ်။သူတို့တိဆောက်လို့တဲ့သမရနိုင်ငံဟာပုံမှန်ကျင်းပတဲ့ရွေးကောက်ပွဲစနစ်အပေါ်မှာမူတည်စေရမယ်။အာဏာခိုးဝေမှုထိန်းကြီးမှုရှိရမယ်။အရက်ဖက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရမယ်။စစ်တပ်ကိုအရက်ဖက်ကထိန်းချုပ်နိုင်ရမယ်။တရားဥပဒေနဲ့စီမင်းစည်းကမ်းတွေကိုလူထုကရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေကသာလျှင်ပြဋ္ဌာန်းရေးဆွဲရမယ်။ဖက်လိုက်မှုမရှိဘဲတည်ဝင်လှုပ်ရှားမှုရှိစေရမယ်ဆိုတဲ့စနစ်တွေအပေါ်မှာအခြေခံရမယ်လို့မျှော်မှန်းခဲ့ကြပါတယ်။ဖွဲ့စည်းပုံရေးဆွဲသူတွေဟာအမေရိကန်ပြည်ထောင်စုကိုဥရောပကြုံရတဲ့ကံကြမ္မာမျိုးကကင်းလွတ်ဖို့မျှော်မှန်းခဲ့ကြပါတယ်။သူတို့ဟာမင်းစိုးမင်းညစ်တွေရဲ့နိုင်တဲ့စီနင်းအုပ်စိုးမှုကာလရှည်ကြာတဲ့စစ်ပွဲတွေနန်းတွင်းအရှုပ်အထွေးတွေကံကနကွဲလွဲမှုတွေရဲ့ဒဏ်ကိုရာစုနှစ်ပေါင်းများစွာခံနေရတယ်လို့ယူဆခဲ့ကြပါတယ်။ဒါကြောင့်သူတို့ဟာပွင့်လင်းမြင်သာမှုရှိသောတာဝန်ယူမှုတာဝန်ခံမှုရှိသောဖြစ်နိုင်သမျှလူအများအလုံးပါဝင်နိုင်ခွင့်ရှိသောနိုင်ငံရေးအဆောက်အဦတွေကိုဖန်တီးဖို့လိုလားခဲ့ကြပါတယ်။အမေရိကန်အစိုးရစနစ်ရဲ့ထူးခြားတဲ့အသွင်လက္ခဏာတစ်ယောက်ကတော့အမေရိကန်ပြည်ထောင်စုဟာနိုင်ငံတစ်နိုင်ငံတည်းသာဖြစ်ပေမဲ့အမေရိကန်ဖွဲ့စည်းပုံဥပဒေမှာဗဟုအစိုးရရဲ့လက်အောက်ခံမဟုတ်သောတိကျပြည်နယ်အစိုးရပေါင်းများစွာရဲ့အစုအပေါင်းတစ်ခုကိုအတိမပြုထားခြင်းပဲဖြစ်ပါတယ်။သို့တော်လည်းပြည်နယ်တစ်ခုစီရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ဖွဲ့စည်းပုံနဲ့ကန့်သတ်ထားပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဟာနိုင်ငံရဲ့အဆင့်အမြင့်ဆုံးတရားဥပဒေဖြစ်ပါတယ်။ပြည်ထောင်စုသို့မဟုတ်ဖက်ဒရယ်အစိုးရနဲ့ပြည်နယ်အစိုးရတို့ရဲ့အာဏာတွေကိုအဓိပ္ပာယ်ဖွင့်ဆိုပြီးကန့်သတ်ခွဲခြားထားတဲ့ဥပဒေလည်းဖြစ်ပါတယ်။အငြင်းပွားမှုဖြစ်လာခဲ့ရင်ဒီပြည်ထောင်စုဥပဒေကိုနာခံကြရစမဲဖြစ်ပါတယ်။1863ခုနှစ်မှာဒီဖွဲ့စည်းပုံဥပဒေအရတည်ထောင်ထားတဲ့ပြည်ထောင်စုပြိုကွဲလောက်အောင်ချင်းချောက်ခံရတဲ့စိုးဝါလာတဲ့ပြည်တွင်းစစ်ဖြစ်လာတဲ့အခါသမရအေဗရာဟင်လင်ကွန်ကအမေရိကန်ပြည်ထောင်စုအစိုးရရဲ့အဓိကကျတဲ့ဝိသေသလက္ခဏာတွေကိုအထက်မှာဖော်ပြခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီအောင်ထပ်လောင်းအခိုင်အမာဖြစ်စေခဲ့ပါတယ်။အဲ့ဒါကိုသူကပြည်သူအတွက်ပြည်သူကရွေးကောက်တင်မြှောက်တဲ့အစိုးရလို့ခေါ်ဆိုခဲ့ပါတယ်။အဲ့ဒီအတိုင်းပဲကနေ့အချိန်ထိဆက်လက်တည်မြဲနေစေဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်။အခုစနေနေ့မနေ့ဖက်သတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ကဘူးကရှီယာမွတ်စလင်ဗလီဂျီတဲကလူကြီးတဲမှာအသေးခံပုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ40တဲမနေ့သိဆုံးခဲ့ပြီးဒါဇင်နဲ့အချီဒဏ်ရာတွေရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်သေးဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါပါတယ်။ IS တွေကလူလားသူတွေရဲ့ website မှာတော့ဒီတိုက်ခိုက်မှုကိုသူတို့ကိုတစ္ဆာခံသူတွေကလုပ်တာလို့ပြောပါတယ်။အခုလိုဘုံမပေါက်ကွဲအစောပိုင်းတုန်းကလည်းအာဖဂန် 11 ခံကောမှာဗလီတစ်ခုထဲမှာအသေးခံပုံးတစ်ခုလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးဝတ်ပြုသူအနည်းဆုံး33ယောက်သေဆုံးခဲ့ပါတယ်။ကျင်းပစဲ19ချိန်မြောက်တရုတ်ပါတီညီလာခံဟာတရုတ်သမ္မတရှီကျင်ပင်အတွက်အဓိကကျတဲ့စမ်းသပ်မှုတစ်ရပ်ဖြစ်ပြီးတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးဘလုတ်ခီးဆင်မယ်ဆိုရယ်ပြတ်တာနေတဲ့တင်ကေတတစ်ခုဖြစ်နေအမေရိကန်ထောက်လှမ်းရေးအရာရှိတွေကနှိကပ်စွာစောင့်ကြည့်လေ့လာနေကြပါတယ်။သမရရှိချင်းပင်ကတော့ခေတ်တစ်ခုအတွက်စံပြဆိုရှယ်လစ်နိုင်ငံထူထောင်မယ်ဆိုတဲ့ဂရိစကားနဲ့အညီဒီညီလာခံကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ထောင်လိုင်းသမားတွေကတော့သူ့ရဲ့ဒီပြောကြားချက်ကိုသာမကသူဟာသူ့အာဏာခိုင်မြဲရေးအတွက်နောက်ကွယ်ကဘလို့လှုပ်ရှားနေလဲဆိုတာကိုစိတ်ဝင်စားနေတာပါ။ဩဂုတ်လ25ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခအသည်က 58,900 ရှိပြီလို့ကုလသမဂ္ဂကပြောပါတယ်။ကဘာပေါ်မှာလူတွေကိုအများဆုံးတေဆုံးစေတဲ့အကြောင်းရင်းတစ်ခုကသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုဖြစ်တယ်လို့လေ့လာဆန်းသစ်မှုတရက်ကဖော်ပြပါဗျ။စစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေသဘာဝဘေးအန္တရာယ်တွေ secret တောက်သုံးမှုနဲ့ယောဂါတွေကြောင့်တေဆုံးရသူအခြေအတွက်ပိုများတယ်လို့ဆိုပါတယ
်။စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါလေရှင်။စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ7.9 41တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.